ရခိုင်ပြည်နယ်ကမြို့နယ်တော်တော်များများမှာစစ်ကောင်စီနဲ့ရခိုင်တပ်တော်အေအေကြားဒီကနေ့အထိတိုက်ပွဲတွေအပြင်းအထန်ဖြစ်နေပြီးစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်တိုင်းနဲ့ချီတဲ့ဒေသခံတွေအိုးအိမ်စွန့်ခွာထွက်ပြေးနေကြရတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယုံ UNOCHA ရဲ့ဒီအပိုင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါအပြင်ရခိုင်ပြည်နယ်မှာကုန်းလမ်းတွေရေလမ်းတွေအပြင်ဖုန်းနဲ့အင်တာနက်လိုင်းတွေပါဖြတ်တောက်ခံထားရတယ်လို့ကုန်းစီစီးဆင်းမှုတွေလည်းပိတ်ပင်ခံထားရတာကြောင့်ဒုက္ခသည်ကူညီရေးအဖွဲ့တွေအနေနဲ့လည်းတွားရောက်ကူညီဖို့ခက်ခဲနေကြတာပါလက်ရှိမှာတော့စစ်ဘေးဒုက္ခသည်တွေဟာစားနပ်ရိက္ခာရှာပါတာတွေအပြင်နေထိုင်ဖို့အတွက်ပါခက်ခဲနေကြရတယ်လို့ကြောက်တော်ဒေသခံစစ်ဘေးဒုက္ခသည်တူကပြောပါတယ
်အခုလက်ရှိအနေထားကတော့သူတို့ကပါလာတဲ့ပေါ်လိုလက်ဝဲလက်စားတွေကိုထုခွေရောင်းချပေါ့ဗျာဟိုဒီတိုင်းပဲကြုံတယ်လို့စားနေရတာပေါ့နောက်ပြီးတော့ဒီဟိုခက်ခဲမှာဒီဆေးဝါးကစသူတို့ဒီစားတော့ရေးပုံပစ္စည်းတွေကစအကုန်လုံးဈေးနှုန်းကနေဆေးစားလောက်ကိုတက်နေတာလေဟိုUNU တို့လည်းဒီဝင်ရောက်ပြီးတော့ဟိုကုညတာကိစ္စနေတာတင်းနေစားမှမရှိဘူးလေအဲ့တော့တော်တော်လေးအခက်ခဲရှိတယ်ဟိုရထရတာ
ရသေးတော်မျိုးနယ်တစ်ခုလုံးကိုအေအေကတင်ပိုက်ထားတဲ့ဆိုပေမဲ့လုံခြုံရေးအနေအထားအရစစ်ဘေးဒုက္ခတွေကိုမိမိနေရက်ကမပြောင်းနိုင်သေးတာကြောင့်ဖြစ်တယ်လို့နေထိုင်နေကြရတယ်လို့လည်းသူကဆက်ပြောပါတယ
်ဟုတ်တယ်ဟုတ်တယ်ဟုတ်တယ်ကျွန်တော်တို့ဒီရသေးတော်မျိုးနယ်မှာဆိုလို့ရှိရင်တော့ဒီဟိုနီးစက်တဲ့ရွာတွေနောက်ပြီးတော့ဒီတောက်တန်းတွေပေါ့အဲ့လိုနေရာမှာဒီတော့ဥမီလကောနေပေါ့ဟိုတရားအောက်တွေပေါ့ဗျာတရားအောက်တွေမှာနေပြီးတော့ဖီလေးထိုးဟိုအဲ့လိုနေရတဲ့လူတွေရှိတယ်နောက်ပြီးတော့ဒီရွာတွေမှာကိုကဲပြီးတော့နေရတဲ့လူတွေရှိတယ်အခုတတိယမပြန်ရသေးဘူးပြန်လို့မရသေးဘူးပေါ့နော
်ဒါအပြင်အေအေသိမ့်ပိုက်ထားပြီးဖြစ်တဲ့ကြောက်တော်မြို့နယ်မှာဆိုရင်လဲစစ်ဘေးဒုက္ခသည်စခန်း6ခုအထိရှိနေပြီးလာရောက်ကူညီထောက်ပံ့သူတွေမရှိတာကြောင့်စားဝတ်နေရေးအခက်ကြုံနေရတယ်လို့ကြောက်တော်ဒေသခံအမျိုးသမီးတူဦးကပြောပါတယ
်ဟုတ်ကဲ့ဒီကျမတို့ကြောက်တော်ဖြစ်မှာဆိုရင်ခုဒီစစ်ဘေးဘက်ကဆိုင်ကြီးဆောင်လေးနောက်ဖက်ပြည့်ရဲ့ဒီကြောက်တော်ကငါတို့တွေရရှိတဲ့စစ်ပေးဆောင်ပေးအများကြီးပေါ့နော်။ဒါမင်းသူတို့ကိုကူညီတဲ့သူတွေကအရင်နေတယ်အဲ့လိုမျိုးဖြစ်နေတာပေါ့။အဲဆိုတော့ဒီသူတို့တွေအဲဆောင်းနေဆောင်းဝင်နေရတဲ့အခက်အခဲဖြစ်နေတယ်အဲ့လိုမျိုးတွေတော့ရှိတယ်ပေါ့နော်။ဟုတ်ကဲ့
။ဒါအပြင်ဒုက္ခသည်စခန်းတွေမှာနွေရာသီရောက်လာတာနဲ့အမျှတောက်တုံးရေရှားပါတာတွေနဲ့မတန့်ရှင်းတဲ့ရေတွေကိုတောက်တုံးနေရတာကြောင့်ဝမ်းပြဲဝမ်းလျှော်ဖြစ်တာတွေလည်းရှိနေတယ်လို့ဒေသခံစစ်ဘေးဒုက္ခသည်ကူညီသူတွေကပြောပါတယ်ရခိုင်ပြည်နယ်မှာစစ်ဘေးဒုက္ခသည်တွေကိုအကူအညီပေးနေတဲ့ဒေသခံတွေအရက်ဖက်အဖွဲ့အစည်းတွေရဲ့ထုတ်ပြန်ချက်တွေမှာရခိုင်ပြည်နယ်မှာစစ်ဘေးဒုက္ခသည်3သိန်းကျော်အထိရှိနေတယ်လို့ဖော်ပြထားတာတွေ့ရပါတယ်ဒုက္ခသည်တွေကိုရခိုင်တပ်တော်နဲ့ဒေသခံကူညီရေးအဖွဲ့တွေကစားနပ်ရိက္ခာနဲ့ကျန်းမာရေးစောင့်ရှောက်မှုတချို့ပေးနေပေမဲ့နောက်ထပ်လိုအပ်နေတဲ့ကြောင်းဒုက္ခသည်တွေကပြောဆိုကြပါတယ်မြန်မာနိုင်ငံအဟွမ်းမှာအိုးအိမ်စွန့်ခွာထွက်ပြေးနေရသူဥယျာဉ်1.8သန်းကျော်ရှိလာနေပြီးအဲ့ဒီထဲကလူဥယျာဉ်1.5သန်းကျော်ဟာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းဖြစ်ပေါ်လာတဲ့ပဋိပက္ခတွေနဲ့မလုံခြုံမှုတွေကြောင့်နေရဲစွန့်ခွာထွက်ပြေးနေရသူတွေဖြစ်တယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယုံ UNOCHA ရဲ့ဒီအပိုင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ